ခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဒေါ်ဆန်းစုကြည်ကိုယ်တိုင်တက်ရောက်တဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။အစည်းအဝေးမှာငကူကရှမ်းလက်နက်ကိုင်တပ်ဖွဲ့နဲ့တပ်မတော်နှစ်ဖက်ညှိနှိုင်းမရဖြစ်နေတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဒေါ်ဆန်းစုကြည်ရဲ့ဂျားဝင်ညှိနှိုင်းမှုနဲ့လင်းခေးမျိုးနယ်မှာကျင်းပဖို့သဘောတူညီချက်တစ်ခုရခဲ့ကြပါတယ်။ဒီဇင်ဘာလလည်းရောက်တော့အဲ့ဒီသဘောတူညီချက်အရရှားလနကိုင် RCSS SSC အဖွဲ့ကဥဆောင်ပြီးမြို့နယ်အချို့မှာအချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရှမ်းပြည်နယ်မြို့နယ်တချို့မှာလုပ်တဲ့အဲ့ဒီအချို့နိုင်ငံရေးဆွေးနွေးပွဲတွေကိုတပ်မတော်ဘက်ကဓာတ်ရိုက်ဝင်ရောက်တားမြစ်တာတွေလုပ်ပါတယ်။အခုအဲ့ဒီပြဿနာတွေမပြေလည်သေးပါဘူး။လက်ရှိတပ်မတော်ဘက်ကလုပ်ခဲ့ဆောင်ရွက်မှုတွေကြောင့်မြန်မာနိုင်ငံညီညွတ်ရေးရှေ့အလားအလာဘယ်လိုဖြစ်နိုင်ကြလဲဆိုတာကုရုဘဆွေးနွေးတင်ပြသွားပါမယ်
။ဖြစ်စဉ်အချင်းကအခုလိုပါ GICM သဘောတူညီချက်အရဒီဇင်ဘာလ18ရက်နေ့ကပင်လုံမှာအချို့နိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်ပါတယ်။အဲ့ဒီဆွေးနွေးပွဲကျင်းပရာကိုတက်မတော်ကအင်အား450လောက်အသုံးပြုပြီးစီဝေးပွဲမလုပ်ဖို့ပိတ်ပင်တားမြစ်ပါတယ်။ဒီလိုနဲ့ဆွေးနွေးပွဲမလုပ်ဖြစ်ပါဘူး။အဲ့ဒီလိုနိုင်ငံရေးဆွေးနွေးပွဲလုပ်တာကိုတက်မတော်ဘက်ကတားမြစ်မှုဖြစ်ပြီးတဲ့နောက် KI နဲ့မြို့နယ်အဆင့်တာဝန်ရှိသူတွေကဒါဟာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေသဘောတူညှိနှိုင်းပြီးမှလုပ်တာဖြစ်တဲ့အတွက်လုပ်ဖို့ခွင့်ပြုကြောင်းသူတို့အနေနဲ့ခွင့်ပြုထားပြီးသားဖြစ်ကြောင်းဒါကိုတက်မတော်ဘက်ကနားလည်မှုလွဲတာဖြစ်နိုင်ကြောင်းပြောဆိုခဲ့ကြပါတယ်။ဒီလိုနဲ့သက်ဆိုင်ရာ KI မြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့ခွင့်ပြုချက်နဲ့ဒီဇင်ဘာလ21ရက်နေ့ပင်လုံမှာအကျိုးနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဒုတိယအကြိမ်ပြန်ကြိုးစားကြပြန်ပါတယ်။ဒါပေမဲ့မျှော်လင့်မထားဘဲတက်မတော်ဘက်ကလာရောက်တားမြစ်ပိတ်ပင်တာခံလိုက်ရပြန်ပါတယ်။အဲ့ဒီလိုအကျိုးနိုင်ငံရေးဆွေးနွေးပွဲပိတ်ပင်ခံရပုံဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်မှာပြန့်နှံ့လာခဲ့လို့ပြည်ရင်းပြည်ပအားလုံးသိကြရတဲ့အခြေအနေရောက်သွားခဲ့ပါတယ်။ဗီဒီယိုဖိုင်မှာမြင်ရတာတွေကအချို့နိုင်ငံရေးဆွေးနွေးပွဲလုပ်မဲ့သူတွေကလာပြီးတားတဲ့တက်မတော်အရာရှိကိုဒီဆွေးနွေးပွဲဘလို့ဖြစ်ပေါ်လာတဲ့အကြောင်းတက်မတော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကပါခွင့်ပြုထားတဲ့အကြောင်းစတာတွေရှင်းပြကြပါတယ်။လာရောက်တားမြစ်တဲ့တက်မတော်အရာရှိကတော့အထက်အမိတ်အရာဆိုတာကလွဲပြီးဘာမှပြန်ရှင်းပြနိုင်တာမတွေ့ရပါဘူး။ဒီလိုနဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးအတွက်ကျိုတင်ပြင်ဆင်တဲ့အကျိုးဆွေးနွေးပွဲတွေကတာချီလိတ်လာရှိုးနဲ့နန်းစံမြို့နယ်တွေမှာလုပ်တဲ့ဆွေးနွေးပွဲတွေလည်းပင်လုံမှာနီးတူတက်မတော်ရဲ့တားမြစ်တာခံကြရပါတယ
်။တကယ်တော့ရှမ်းလူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတာဟာအလွန်ကြီးကျယ်တဲ့ပွဲကြီးပါ။2018ခုနှစ်နှစ်ဆန်းမှာကျင်းပမယ်လို့ရည်ရွယ်ထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့တတိယအကြိမ်မြောက်21ရာစုပင်လုံညီလာခံကြီးမှာရှမ်းတိုင်းသားတွေကိုကိုစားပြုပြီးတင်သွင်းမဲ့နိုင်ငံရေးဆိုင်ရာသဘောထားအတွက်ကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲကြီးပါ။ဒီလိုဆွေးနွေးပွဲကြီးအတွက်ပြည်သူလူထုရဲ့တကယ်အသံဆုံဆုံလေးလေးပါရလေအောင်အကျိုးဆွေးနွေးပွဲတွေလုပ်ရတာကလည်းဓမ္မတာပါပဲ။ဒါကိုတက်မတော်ဘက်ကဘာကြောင့်ဘာရွေချက်နဲ့လာပြီးတားမြစ်ရတယ်ဆိုတာကလည်းစဉ်းစားခက်စီပါတယ်။အဲ့ဒီပြဿနာပေါ်လက်ရှိပြည်တွေဝေဖန်နေကြတာကလင်းခေတာချီလိတ်လာရှိုးနဲ့နတ်ဆန်မျိုးတွေဟာစေအုပ်ချုပ်ရေးကြီးညာထားတဲ့တက်မတော်ကအုပ်ချုပ်နေတဲ့မျိုးတွေမဟုတ်ဘူး။ဒါကြောင့်အဲ့ဒီမျိုးတွေမှာလူလူစီဝေးပွဲ၊စုဝေးပွဲ၊ဆန္ဒပြပွဲနိုင်ငံရေးဆွေးနွေးပွဲတခုခုလုပ်တာဟာဥပဒေနဲ့မညီဘူးခွင့်မပြုနိုင်ဘူးဆိုရင်တားမြစ်ရမှာအရေးယူကင်တွေရမှာကအုပ်ချုပ်ရေးပိုင်းနဲ့ရဲတပ်ဖွဲ့ရဲ့တာဝန်ပဲဖြစ်တယ်။တကယ်လို့တက်မတော်ဘက်ကတားမြစ်စီခြင်းနဲ့ဆိုရင်လဲသက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုအကြောင်းကြားသင့်တယ်ဆိုပြီးဖြစ်ပါတယ်
။ဒီအတွက်လည်းမခက်ခဲပါဘူး။အုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့ကိုထိန်းချုပ်ထားတာဟာတက်မတော်ကာဝေးဦးစီးချုပ်ကခန့်အပ်ထားတဲ့ပြည်ထရေးဝန်ကြီးပါ။အခုရှမ်းပြည်နယ်ပင်လုံကရှမ်းတိုင်းသားတွေရဲ့အကျိုးနိုင်ငံရေးဆွေးနွေးပွဲကိုတက်မတော်ဘက်ကလက်နဲ့အပြည့်အစုံနဲ့တွားပြီးတားမြစ်တာကတော့အတော်လေးကိုအယုတ်ဆိုးအကြီးတန်းစေပါတယ်။အခြားတစ်ဖက်ကကြည့်ပြန်ရင်လည်းမြန်မာနိုင်ငံဟာရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနေတဲ့နိုင်ငံတစ်နိုင်ငံမှာတက်မတော်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်နေပါတယ်ဆိုပြီးပြောဆိုနေတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပြောစကားနဲ့လည်းဖြောင့်ဖြောင့်ကြီးစန့်ကျင်နေတဲ့လုပ်ရံမျိုးဖြစ်နေပါတယ်။တက်မတော်ရဲ့အဲ့ဒီလုပ်ရက်နဲ့ပတ်သက်ပြီးဓာတ်ရိုက်အကျိုးတက်ရောက်မှုရှိစေတာက NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့အပေါ်မှာဖြစ်ပါတယ်။တိကျတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာကလေးကအပြည့်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့ခေါင်းဆောင်တွေဟာတက်မတော်ဘက်ကိုဒန်းတူရီတူညှိနှိုင်းလို့စိတ်နဲတယ်ဆိုပြီးဝေဖန်မှုတွေရှိနေပြီးသားပါ။ငင်းငယ်တိဆောက်တယ်ဆိုတာဟာအပြန်အလှန်စိတ်ရှည်လက်ရှည်နဲ့ဆွေးနွေးသဘောတူညီချက်ရအောင်ညှိနှိုင်းရတဲ့ဖြစ်စဉ်မျိုးဖြစ်ပါတယ်ဆိုပြီးထောက်ပြခဲ့ကြပါသေးတယ်။အခုမြို့ပေါ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာကို Tamro Baka, we out Daniel Lidago, Pet a Puesiga ma, a calm yeme bono Mashiba. Now the Chaka, a pia, lemet, tome, lo tasu nire, mumpit the party, Kieni Lenakai, KNPP ne, UNFC, a puaweniba, Truri, and see Sajoma, lemet, tola ye, Lashi, Shanti nerega, Tamro ye, loyaka, a talku, mepsima, de Javare, a la dubabe, Tapansu puebi, Tapansu nebe, swinume, sure, what a pue.
ကြရရဲ့ကချင်လက်နက်ကိုင်နဲ့အခြားတပ်ဖွဲ့တွေကလည်းတမရော်ရဲ့အခုလောက်ရက်ကိုစောင့်ကြည့်နေကြမှာအသေးချပါဒီလောက်ရက်ဟာအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့တမရော်ဟာငြင်းကြရဲ့ကိုတကယ်လူလာပါတယ်တိုင်းသားတန်းတူညီမျှရဲ့ကိုလူလာပါတယ်ဆိုတာယုံကြည်ဖို့ခက်ခဲစေပါလိမ့်မယ်လက်ရှိတမရော်ရဲ့လောက်ရက်ဟာအဲ့ဒီရှမ်းပြည်နယ်ထဲမှာရှိတဲ့ရှမ်းတိုင်းသားတွေရဲ့တန် dango, kangea do de pibale. A good damn royal lawyer ha, truly an inet, say a nation senate, the gave, consondo abila. The mananga had the gave, federal democracy pidozuti, so malasura. You matan the apine yama, the yabajau, don't that in Yala Yabale.